Colombia နိုင်ငံမှာ7 February နေ့ကရဲတပ်နှံချောင်းတစ်ခုမှာ pickup truck ကနဲ့အသေးခံကားပုံးဖောက်ခွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံး10ဦးသေဆုံးပြီး54ဦးထဲမှာနေထိုင်ရရခဲ့ပါတယ်။ Colombia နိုင်ငံအနောက်ပိုင်းမှာဆွေးနွေးပွဲတက်ရောက်ဖို့တောင်းနေတဲ့သမ္မတ Ivan Dogaroga တို့ဆွေးနွေးပွဲကိုဖျက်သိမ်းလိုက်ပြီးဘိုကိုတာနာကပောက်ကွဲမှုဖြစ်ပွားရာနေရာကိုအမြန်တွားရောက်ခဲ့ပါတယ်။အခုလိုတိုက်ခိုက်မှုကငယ်ရွယ်တဲ့လုံခြုံရေးတပ်သားတွေဒါမှမဟုတ်ရဲတွေကိုတိုက်ခိုက်တာတည်းမကပဲကိုလံဘီယာလူမှုတိုင်ဝမ်တစ်ခုလုံးကိုပါတိုက်ခိုက်တာဖြစ်ကြောင်းသမ္မတကပြောကြားပြီးအခုလိုဆိုးရတဲ့အကြမ်းဖက်လုပ်ရအတွက်အရေးယူမှာဖြစ်ကြောင်းပြောပါတယ်။လက်တင်အမေရိကဒေတာဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးကင်ဘလီဘယ်ရီယာကလည်းအခုလိုတိုက်ခိုက်မှုကိုရှုံ့ချလိုက်ပြီးတေဆုံးတန်ရာရသူတွေရဲ့မိသားစုဝင်တွေအတွက်အမေရိကန်ပြည်ထောင်စုကဝန်ထဲခြေခွဲကြောင်းပြောပါတယ်။အဲ့နဲ့ပြေဆုံးပါတဲ့ရဲရဲအနံ့ခံခွဲရည်နဲ့လုံခြုံရေးစောင့်ကြည့်ကင်မရာတွေတပ်ဆင်ထားတဲ့ရဲတပ်နံချောင်းတောင်ဘက်ခေတ်ကနေဘုံပါတဲ့ pickup truck ကဖြတ်သွားခဲ့တာဖြစ်ပါတယ်။